တာလီဘန်ချမ်းဖဲ့အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မဟာမိတ်အာဖဂန်နစ္စတန်နိုင်ငံနဲ့နားလည်သဘောတူမှုတွေရှိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီတနင်္လာနေ့ကအာဖဂန်နစ္စတန်သမ္မတဟမစ်ကာဇိုင်းနဲ့အတူရှိနေခြင်းမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကအာဖဂန်နစ္စတန်နိုင်ငံကိုတနင်္လာနေ့စောပိုင်းကလေယာဉ်နဲ့ရောက်လာတာဖြစ်ပါတယ်။တာလီဘန်နေငြိမ်းချမ်းရေးဆွေးနွေးပွဲကိုလာဖို့ကလွဲလို့အမေရိကန်ကတခြားစိတ်ဝင်စားတဲ့အချက်မရှိဘူးဆိုတဲ့စကားကိုအာဖဂန်သမ္မတဟမစ်ကာဇိုင်းကလက်မခံဘူးဆိုတာသူယုံတယ်လို့မစ္စတာကယ်ရီကပြောဆိုပါတယ်။အာဖဂန်ကိုဆန့်ကျင်ပြီးတော့အမေရိကန်နဲ့တာလီဘန်တွေရှုပ်ဝဲကြမ်းစီနေတယ်ဆိုတဲ့ဒီလအစိုးပိုင်းကဒီထွက်ပေါ်တဲ့သတင်းတွေပေါ်မှာအမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတို့ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေကတာဝန်စထမ်းဆောင်ခြင်းအာဖဂန်နစ္စတန်နိုင်ငံကိုပထမဆုံးလာခဲ့ခြင်းကဒီသတင်းတွေကိုမှတ်ချက်ပေးပြောဆိုမှုတွေထွက်ပေါ်လာတာပါ။အဲ့ဒီနောက်လုံခြုံရေးအကြောင်းပြချက်ကြောင့်သူတို့နှစ်ဦးဘူးတွဲသတင်းစာရှင်းလင်းပွဲကိုဖျက်သိမ်းခဲ့ရပါတယ်။ဒါပေမဲ့တနင်္လာနေ့ကအမေရိကန်နိုင်ငံကထိမ့်သိမ်းထားတဲ့အကျဉ်းသားတွေကနောက်ဆုံးတစ်ယောက်ကိုအာဖဂန်ဆိုးရွားကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်ဒီကောင်းမွန်တဲ့အခြေအနေမှာရှိပါတယ်လို့သမ္မတခါဆိုင်ကပြောဆိုခဲ့ပါတယ်။